၈လေးလုံး၂၄နှစ်မြောက်နှစ်ပတ်လည်အခမ်းအနားတွေကိုဒီနေ့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်မြန်မာနိုင်ငံအတွင်းကမြို့အတော်များများမှာကျင်းပခဲ့ကြတာဖြစ်ပါတယ်။အရင်နှစ်တွေကလည်းမြန်မာနိုင်ငံအတွင်းမှာကျင်းပတဲ့နှစ်ပတ်လည်ပွဲတွေမှာတားဆီးကန့်သတ်မှုတွေရှိခဲ့ပေမဲ့ဒီနှစ်မှာတော့အားလုံးအဆင်ပြေချုံးမွေ့စွာနဲ့ပြီးစီးသွားတယ်လို့အခမ်းအနားဥဆောင်ကျင်းပသူတွေကပြောပါတယ်။ဒီကြောင့်ပြည်သူကိုတော့ပန်ကောက်ရုံးကနေကုစော်ဝင်းလိုင်ကပြောပြပေးပါပါရှင်။
ကျပ်ပိတ်ဆို့မှုတွေနဲ့တပါတီအာဏာရှင်စနစ်အောင်မှာ26နှစ်လုံးလုံးပြပြဝဖိနှိပ်အုပ်ချုပ်ခံခဲ့ရပြီးတဲ့နောက်1988ခုနှစ်ဩဂုတ်လ10ရက်နေ့8ရက်8လ88ရက်နေ့မှာကျောင်းသားလူငယ်တွေကဥဆောင်ပြီးလက်မတွေပေါ်ထွက်ဒီမိုကရေစီအရေးနိုင်ငံရေးစနစ်ပြောင်းလဲပေးရေးတို့အတွက်ငြင်းချမ်းစွာစတင်ချစ်တဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ပတ်လည်ပွဲတွေကိုရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာစီစီကားကားကျင်းပခဲ့ကြသလိုပဲတခြားမြန်မာပြည်တွင်းကမြို့နယ်တွေပြပရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေလည်းရှစ်လေးလုံး24နှစ်ပြည့်နှစ်ပတ်လည်ပွဲတွေကိုကျင်းပခဲ့ကြတာပါရန်ကုန်မြို့ရှေကုန်းတိုင်းမှာရှိတဲ့တော်ဝင်နှင်းစီစားတောက်ဆိုင်မှာကျင်းပတဲ့နှစ်ပတ်လည်ပွဲကိုတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးတက်ရောက်ပြီးတော့လွတ်လပ်ရေးအကြိုကာလကစလို့ခေပြောင်းတော်လှန်ရေးတိုင်းမှာကျောင်းသားလူငယ်တွေဦးဆောင်ပါဝင်ခဲ့တဲ့အခမ်းအနားတွေအပါအဝင်ရှစ်လေးလုံးအရေးတော်ပုံရဲ့အရေးပါပုံတွေကိုပြောကြားခဲ့တာပါ
ဒါကဒီတမိုင်းဝင်ပေါ့နော်အင်မတန်ကိုပဲကျွန်တော်တို့အဲကြည်ကျဲတဲ့ဒီလိုလူလူရဲ့ဆန္ဒပြမှုအနေဖြင့်ပြီးတော့ဒီဥစ္စာတွေပေါ်ပေါ်လာတဲ့အတွက်အင်မတန်ကိုသိကရှိတဲ့အကြောင်းတွေဘာတွေပြောတာပေါ့ဗျာဒီတပါတီအနာရှင်စနစ်ကိုရဲရဲဝံ့ဝံ့ပေါ့နော်ကိုကျိုးမဖက်အသက်ဆွန့်ကျွန်တော်တို့အနစ်အခံပြီးတော့လုပ်ခဲ့လိုက်တဲ့ကျွန်တော်တို့တိုင်ငံအတွက်အဲကျွန်တော်ကြီးမားတဲ့ဆောင်ရွက်မှုတွေပေါ့ဒီဖြစ်ခဲ့တယ်ပေါ့ကျဆက်ချင်းမြစ်တဲ့များလုတ်ကင်းတဲ့အချင်းအဝါဒီအဲကျွန်တော်တို့မကုံဆုံးသေးဘူးမပြီးဆုံးသေးဘူးအဲဆစ်ဆက်ပြီးတော့ဆောင်ရွက်မယ်ကိစ္စရဝဝအထီးပါရှိတယ်အလေးနဲ့ပြုတယ
်မန္တလေးမြို့မှာကျင်းပတဲ့ခန္ဓာဖြစ်မြောက်ရေးကိုဥဆောင်စီစဉ်သူစစ်စစ်မျိုးဆက်ចောင်းသားကောင်းဆောင်တူဦးဖြစ်တဲ့ကိုပြုံးချိုကတော့ရှစ်လေးလုံးရဲ့ရည်မှန်းချက်ဥတီချက်တွေဟာဒီကနေ့အထိရှင်သန်နေတော့မယ်လို့ပြောပါတယ
်ရည်တော်ပေါ်ကြီးကနေပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်နေတိုင်းပြည်ပြည်ပေါင်းလဲမှုတွေပြည်သူတရားလုံးပါဝင်တဲ့နေကြတဲ့ရီးရဘုံကြီးဖြစ်တယ်ဒါကြောင့်ဒီရီးရဘုံကြီး24နှစ်ကြာမြင့်ခဲ့ပြီမဲ့အဲကျွန်တော်တို့ရဲ့အဲ့ဒီခေတ်အဲ့ဒီကာလကနေပြီးတော့ရီမှန်းခဲ့တဲ့ရီမှန်းချက်တွေဆက်လက်ပြီးအကောင့်တွေပေါ်ကြမယ်အဲ့ဒီအကောင့်တွေပေါ်တဲ့ခါမှာလဲညီညွတ်နဲ့အဲဒေသအသီးသီးကနေခုလိုပါဝင်ပူးပေါင်းဖြတ်သန်းခြင်းမျိုးနဲ့ရလက်ကောင်းတွေပေါ်ထွက်နိုင်အောင်အတွက်ကျွန်တော်တို့ဒီမှာဆွေးနွေးခဲ့ကြခြင်းဖြစ်ပါတယ်ဒါကြောင့်မလို့ဒီရီးရဘုံကြီးဟာနှစ်တွေကြာမြင့်ခဲ့ပြီမဲ့လဲခုချိန်ခုကာလဒီရီမှန်းချက်တွေကျွန်တော်တို့ရဲ့ဥတည်ချက်တွေဟာတော့အရင်အတိုင်း24နှစ်တာဖြတ်သန်းခဲ့တဲ့အရင်တော့ပုံကြီးတွေတောင်းမဲ့ဆက်လက်ပြသတော့မှာဖြစ်ပါတယ်ဆိုတာဒီကပေါ်လ
ေတကယ်တော့ဒီနှစ်ကျင်းပတဲ့24နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်ပွဲဟာ88မျိုးဆက်ចောင်းသားကောင်းဆောင်တွေအကျဉ်ထောင်အသီးသီးမှာနှစ်ရှည်ထောင်တန်းချမှတ်ခံထားရကပြန်လဲလွတ်မြောက်လာကြပြီးနောက်မှာပထမဆုံးကျင်းပခွင့်ရတဲ့နှစ်ပတ်လည်ပွဲတစ်ခုဖြစ်သလိုအရင်နှစ်တင်နဲ့မတူပဲလွတ်လပ်မှုအတိုင်းအတာတစ်ခုအထိရှိခဲ့တဲ့ပွဲတစ်ပွဲလည်းဖြစ်တယ်လို့ကိုပြုံးချိုကပြောပါတယ်
မနစ်ကတော့ကျွန်တော်တို့အချင်းောင်နေတဲ့ဟိုအသီးသီးရောက်ရှိနေတဲ့အတွက်အခုလိုစုံစုံကြီးကြီးမလုံနိုင်ရဘူး။အဲအကန့်အသတ်တွေစောင့်ကြည့်မှုတွေနောက်ပြီးတော့ဟိုတန်နေရတွေစိုးရင်စိတ်တွေများတယ်။အခုလိုစုစုစည်းစည်းလုပ်နိုင်မှုကဒီဘွဲကပထမဆုံးစခဲ့တဲ့ဘွဲဖြစ်တယ်။နောက်တော့ဒီဘွဲကနေပြီးတော့ကျွန်တော်တို့ရှေ့လျှောက်မှာအားလုံးညီညီလို့လုပ်နိုင်မှုတွေကျွန်တော်တို့ချင်းချင်းမေးထွေးတဲ့ဟိုပူးပေါင်းဆောင်ရွက်မှုတွေရတဲ့အတွက်ကျွန်တော်တို့အရင်ကနေပို့ပြီးတော့အရှိန်ကပါဒါကြီးရဲ့ရှိရှိအောင်မြင်အောင်ကျွန်တော်ဆောင်ရွက်နိုင်တယ်လို့ကျွန်တော်ယူဆတာ
ရန်ကုန်နဲ့မန္တလေးမှာကျင်းပတဲ့နှစ်ပတ်လည်ပွဲနှစ်ခုစလုံးမှာဒီမိုကရေစီအရေးတော်ပုံအတွင်းအသက်ပေးစည်းရေးသွားခဲ့ကြတဲ့ရဟန်းရှင်လူចောင်းသားပြည်သူတွေအားလုံးကိုရည်စူးပြီးတော့တန်ဃာတော်တွေကိုစွန့်ကတ်လူအမြပေးဝေခဲ့ကြတာပါရန်ကုန်မှာကျင်းပတဲ့အခမ်းအနားကို NLD ပါတီကနာယကကြီးဦးတင်ဦးအပြင် NLD သဘာပတိအဖွဲ့ဝင်လည်းဖြစ်ဝါရင်သတင်းစာဆရာကြီးလည်းဖြစ်တဲ့ဦးဝင်းတင်88မျိုးဆက်ចောင်းသားတွေနဲ့နိုင်ငံရေးပါတီတွေ Generation Wave မျိုးဆက်တဲ့လူငယ်များနဲ့အပြည့်အသားတထောင်ကျော်တက်ရောက်ခဲ့သလိုမန္တလေးမှာကျင်းပတဲ့အခမ်းအနားကိုလည်း88မျိုးဆက်ចောင်းသားကောင်းဆောင်တွေအပြင်ပြည်내အသီးသီးကကိုယ်စားလှယ်တွေဘဂတာများအဖွဲ့ချုပ်ကမျိုးဆက်တဲ့ចောင်းသားလူငယ်တွေနဲ့အပြည့်အသားတထောင်ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
ဘဂောက်ရဝိုင်းတော်သားကိုစော်ဝင်းလိုင်ကပြောပြခဲ့တာပါရှင်